လောက်နိုင်ငံဟာလန္တရာအပါအဝင်အခြေခံအဆောက်အဦတွေကိုအကြီးအကျယ်ဆောက်လုပ်ခဲ့တဲ့အတွက်တရုတ်ဘောအကျွေးကျွေးမြေအများအပြားတည်ရှိနေပြီးကျွေးပြန်မဆက်နိုင်တော့မဲ့အန္တရာယ်ရှိနေတယ်လို့ကြံ့ကျင်သူတွေကပြောဆိုပါတယ်။လောက်နိုင်ငံဟာပြည်ပကျွေးမြေအများအပြားကိုပြန်လည်ပေးဆက်နိုင်လောက်တဲ့နိုင်ငံသားအရန်ငွေအလုံးအလောက်မရှိတဲ့အတွက်ကျွေးမြေပြန်မဆက်နိုင်မဲ့အန္တရာယ်ရှိနေတယ်လို့ဇွန်လတည်းတုန်းကအမေရိကန်ခြေစိုက်စီးပွားရေးနဲ့ငွေကြေးဆိုင်ရာစောင့်ကြည့်ရေးအကဲဖြတ်အဖွဲ့ဖြစ်တဲ့ Moody အဖွဲ့ကပြောဆိုပါတယ်။ကမ္ဘာ့ဘဏ်ရဲ့ April လထုတ်စာရင်းတွေအရလာအိုနိုင်ငံဟာ2020ခုနှစ်အတွင်းအစိုးရကျွေးမြေဟာပြည်တွင်းထုတ်လုပ်မှုတန်ဖိုးရဲ့88ရာခိုင်နှုန်းအထိရှိခဲ့ပြီးဒီတန်ဖိုးဟာ 14.5 ဘီလီယံဒေါ်လာကျော်ရှိတယ်လို့ပြောဆိုထားပါတယ်။အဲ့ဒီကျွေးမြေထဲမှာတဝက်လောက်ဟာတရုတ်ကငွေကြေးထုတ်ချေးတဲ့စီမံကိန်းတွေအတွက်တည်ရှိခဲ့တဲ့ကျွေးမြေတွေဖြစ်ပါတယ်။ဒီစီမံကိန်းတွေထဲမှာတရုတ်လာအိုယထာလန်စီမံကိန်းနဲ့ပါဝင်ပါတယ်။ဒီလိုကျွေးမြေအများကြီးတင်ရှိနေတဲ့အချိန်မှာ COVID-19 ရောဂါနဲ့ Ukraine စစ်ပွဲတွေကြောင့်အခြေအနေပိုဆိုးသွားတယ်လို့ကြံ့ကျင်သူတွေကပြောဆိုထားပါတယ်ခင်ဗျာ။